အီရန်ရဲ့နျူကလ িয়ার စီစင်တာကိုကန့်သတ်ဖို့အတွက်နိုင်ငံတကာသဘောတူညီချက်စိတ်ပန်းတစ်ခုဖြစ်နေအီရန်ပေါ်မှာဖြေလျှော့ပေးထားတာတွေကိုပြန်ပြီးရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုထားတဲ့အတိုင်းတနင်္လာနေ့မှာအမေရိကန်ကအီရန်ရဲ့ရေနံလုပ်ငန်းနဲ့ငွေကြေးဆိုင်ရာခံတာတွေမှာအရေးယူတန်းခတ်မှုတွေပြန်လည်ချမှတ်လိုက်ပါတယ်။ဒါပေမဲ့အီရန်ရဲ့အဓိကရေနံတင်သွင်းသူတွေပေါ်အရေးယူတန်းခတ်မှုကိုတော့တဖြည်းဖြည်းချင်းလှုပ်သွားခြင်းနဲ့လို့သမ္မတကတနင်္လာနေ့မဲဆွယ်ပွဲသွားဖို့အင်ဂျူကအထွတ်မှာသတင်းတောက်တွေကိုပြောပါတယ်။ဒါအီရန်နဲ့မပတ်သက်ကြောင်းနဲ့အီရန်ကိုရေနံနဲ့ပတ်သက်ပြီးလုံးဝအကျိုးမြတ်မြတ်အောင်ချက်ချင်းလုပ်လို့ရပါမယ်။ဒါကရေနံဈေးကွက်ကိုကမောက်ကမောက်ဖြစ်စေနိုင်ကြောင်းနဲ့ရေနံဈေးတွေတက်မသွားစေချင်ဘူးလို့ပြောပါတယ်။အီရန်အာဏာရှင်အတွက်ရွေးချယ်စရာရှိတယ်လို့တနင်္လာနေ့အစောပိုင်းပြုလုပ်တဲ့ဗန်နိုင်းဝန်ကြီးစတီဗန်မနူချင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကသတင်းတောက်တွေကိုပြောပါတယ်။အီရန်နေနဲ့သူ့ရဲ့ဥပဒေနဲ့မညီတဲ့လုပ်ရည်လုံးဝပြောင်းပစ်ပြီးတမန်နိုင်ငံတနင်္လာလို့လှုပ်ဆောင်နိုင်တယ်လို့သူ့ရဲ့စီးပွားရေးပျက်စီးအောင်လည်းသူလှုပ်ပြနိုင်တယ်လို့လည်းပြောကြားခဲ့တာပါ။